ရုရှားနိုင်ငံကိုချစ်ကြည်ရဲ့ခီးစင်နဲ့ရောက်ရှိနေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူတီမင်းအောင်လှိုင်ကစူ30SM အမျိုးအစားတိုက်လေယာဉ်တွေကိုမြန်မာနိုင်ငံကဝယ်ယူမဲ့အကြောင်းရုရှားသတင်းထောက်တွေကိုအတည်ပြုပြောဆိုပါတယ်။ရုရှားနဲ့မြန်မာနိုင်ငံကြား2018ခုနှစ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့စာချုပ်အရဝေဟင်းကိုရောဝေဟင်းကနေမြေပြင်ကိုပါပြင်နိုင်တဲ့စူကီယိုကုမ္ပဏီထုတ်စူ 30SM အမျိုးအစားအင်ဂျင်နှလုံးတက်တိုက်လေယာဉ်6စင်းကိုမြန်မာနိုင်ငံကဝယ်ယူမှာပါ။မြန်မာနိုင်ငံကိုရောင်းချမဲ့တိုက်လေယာဉ်တွေကလည်းရုရှားဘက်ကစတင်တပ်ဆင်နေပါပြီ။မော်စကိုမြို့တော်မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံတက်ဖို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးကူဇူဂက်တိုဗစ်ရှီကူနဲ့ရုရှားမြန်မာစစ်ဘက်နှီးပညာပူးပေါင်းဆောင်ရွက်ကော်မတီတို့ကအခုလိုဖိတ်ကြားခဲ့တာပါ။ဧပြီလ20ရက်နေ့မနေ့ပိုင်းကနေပြည်တော်ကနေထွက်ခွာသွားတဲ့ဗိုလ်ချုပ်မင်းမင်းအောင်လှိုင်ရဲ့အဖွဲ့ဟာဧပြီလ23ကနေ25ရက်နေ့အထိ3ရက်ကြာကျင်းပတဲ့ရှစ်ကြိမ်မြောက်နိုင်ငံတကာလုံခြုံရေးညှိနှိုင်းခံကိုလည်းတက်ရောက်ပါတယ်။ဒီကနေ့မှာတော့ Indo Pacific ဒေသတွင်းစစ်ဘက်ပူးပေါင်းဆောင်ရွက်မှုများနဲ့ဒေသရင်းလုံခြုံရေးဆိုင်ရာအလားအလာများဆိုတဲ့ကောင်းစင်နဲ့ဗိုလ်ချုပ်မူတီမင်းအောင်လှိုင်ပါဝင်ဆွေးနွေးခဲ့တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။